ဗြိတိန်ဝန်ကြီးချုပ်သစ်ကီယာစတာမာနဲ့ယူကရိန်းသမ္မတဗလာဒီမီယာဇလင်စကီတို့ဟာဗြိတိန်ဝန်ကြီးချုပ်ရဲ့အမတ်30ဒေါင်းနယ်လန်နေအိမ်မှာဒီကနေ့တွေ့ဆုံခဲ့ကြပါတယ်။ယူကရိန်းသမ္မတဇလင်စကီဟာဗြိတိန်နိုင်ငံမှာဒီဝန်ကြီးချုပ်သစ်စတာမာဝန်ကြီးချုပ်ဖြစ်လာပြီးတဲ့နောက်ပထမဆုံးလာရောက်လည်ပတ်တဲ့ကမ္ဘာခေါင်းဆောင်လည်းဖြစ်ပါတယ်။ဝန်ကြီးချုပ်စတာမာကတော့ဗြိတိန်နိုင်ငံမှာအစိုးရအပြောင်းလဲဖြစ်ပေမဲ့လည်းဗြိတိန်နိုင်ငံအနေနဲ့ယူကရိန်းကိုဆက်လက်ကူညီပံ့ပိုးသွားမှာဖြစ်တယ်လို့ပြောလိုက်ပြီးသမ္မတဇလင်စကီကတော့အခုလိုသူ့ကိုဖိတ်ကြားတဲ့အတွက်ဝန်ကြီးချုပ်စတာမာကိုကျေးဇူးတင်တယ်လို့ပြောလိုက်ပါတယ်။ဒါပြင်သမ္မတဇလင်စကီဟာဒီကနေ့နေ့လယ်ပိုင်းမှာတော့ဗြိတိန်အစိုးရအဖွဲ့ကိုမင်းငွန်းပြောကြားမှာဖြစ်ပြီးတော့ဒါဟာ1998ခုနှစ်ကဒီအမေရိကန်သမ္မတဘီလ်ကလင်တန်နောက်ပိုင်းပြည်ပနိုင်ငံခေါင်းဆောင်တွေကလူကိုယ်တိုင်လာရောက်ပြီးတော့ပထမဆုံးမင်းငွန်းပြောကြားတာဖြစ်ပါတယ်။သမ္မတဇလင်စကီအနေနဲ့ဗြိတိန်အစိုးရအဖွဲ့နဲ့တွေ့တဲ့အချိန်မှာယူကရိန်းနိုင်ငံကအခြေအနေတွေနဲ့ဒီရုရှားကြီးကြော်တိုက်ခိုက်မှုတွေကိုကာကွယ်ဖို့အတွက်ဥရောပနိုင်ငံတွေအနေနဲ့ကာကွယ်ရေးလက်နက်တွေတိုးမြှင့်ထုတ်လုပ်ဖို့လိုအပ်တာတွေကိုပြောကြားသွားဖို့ရှိနေပါတယ်။ဒါပြင်သမ္မတဇလင်စကီနဲ့ဝန်ကြီးချုပ်စတာမာတို့ဟာယူကရိန်းအနေနဲ့လက်နက်ဝယ်ယူဖို့အတွက်ဗြိတိန်နိုင်ငံကလည်းယူကရိန်းကိုအမေရိကန်ဒေါ်လာ 4.5 ဘီလီယံတန်ဖိုးရှိတဲ့အကူအညီတွေပေးဖို့သဘောတူစာချုပ်ကိုလည်းအပြီးသတ်ချုပ်ဆိုသွားဖို့ရှိနေပါတယ်ခင်ဗျာ။